တောင်ကိုရီးယားနိုင်ငံဂျောင်ကျွန်းမြို့မှာအဆောက်အဦတစ်ခုပြိုကျရာကလူ6ဦးထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီပြီးတော့လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။ကျောင်းသားတစ်ထည်ကိုမိတ်ဆက်တဲ့ခန္ဓာတွင်နိုင်ငံခြားဘာသာစကားစဉ်ကျောင်းသား900လောက်စုဝေးရောက်ရှိနေတဲ့တင်းလာနေနောက်ပိုင်းမှာအဆောက်အဦပြိုကျခဲ့တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ကျောင်းသားအများပြဘေးလွတ်ရာထွက်ပြေးနိုင်ကြပေမဲ့ဒဏ်ရာတွေရခဲ့ကြတဲ့80လောက်ကိုတော့စေယုံကိုပို့လိုက်ရကြောင်းလည်းသတင်းတွေကဖော်ပြခဲ့ကြတာပါ။အရေးပေါ်ကိစ္စရေးလူသားတွေကတော့ပြိမ့်မိသူတွေရှိမရှိဆက်လက်ရှာဖွေနေကြပါတယ်။အစာအုပ်ပြုချမဲ့အတန်ကိုစကြရတဲ့အချိန်မှာပဲကျောင်းသားတွေထွက်ပြေးကြပါမယ်။အဖြစ်အပျက်ကမြန်ဆန်လွန်ပြီးအစာအုပ်နောက်ဘက်မှာထွက်ပေါက်တစ်ခုသာရှိရကြောင်းအချိန်မီမပြေးနိုင်ကြတာလို့လည်းလွတ်မြောက်လာတဲ့ကျောင်းသားတယောက်ကပြောပါတယ်။အာဏာပိုင်တွေကတော့ခေါင်းမိုးပေါ်ကထူထပ်တဲ့နှင်းတွေကြောင့်အစာအုပ်ပြုချရတာဖြစ်နေကြောင်းပြောဆိုခဲ့ကြတာပါ။ကြားသေးရင်ငါပဲနှင်းတွေကျထားတဲ့နေရာဖြစ်တာကြောင့်လဲကိစ္စရေးလုပ်ငန်းတွေမှာအခက်အခဲတွေနဲ့ကြုံနေရပါတယ်။